အမေရိကန်ပြည်သူမှာကိုဗစ်ရောဂါကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့သူတန်းတရာပြည့်ပြီဖြစ်ကြောင်းသမ္မတအင်ဂျီရိုကကြေညာလိုက်ပါတယ်။လွန်ခဲ့တဲ့တစ်လလောက်ကထက်နှစ်ဆနီးပါးတိုးလာတာလို့လည်းအင်ဂျီရိုရဲ့ကိုဗစ်ကာရောဂါတုံ့ပြန်ဆောင်ရွက်ရေးဆိုင်ရာညှိနှိုင်းရေးမှူးဂျက်ဖ်ဇင်းစ်ကတောက်ချာနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ
။ Today 100 million Americans are fully vaccinated. Nearly double the 55 million who were fully vaccinated at the end of March.
ဒီကနေ့အမေရိကန်မှာကာကွယ်ဆေးထိုးပြီးသူတန်းတရာရှိသွားပါပြီ။မလာကုန်ထိ 55% သန်းနီးပါးရှိနေရကနေနှစ်ဆတိုးလာတာပါလို့အင်ဂျီရိုရာရှိကပြောသွားတာပါ။ခက်ခဲကြမ်းတမ်းတဲ့နှစ်ကိုဖြတ်သန်းခဲ့ရတဲ့အမေရိကန်တန်းတရာအတွက်ကာယောဂါကနေကာကွယ်ပေးနိုင်တော့မှဖြစ်တာကြောင့်စည်ရေးချမ်းသာနေနိုင်ကြမယ်သတင်းကောင်းဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။အမေရိကန်မှာအသက်16နှစ်အထက်အရွယ်ရောက်သူတိုင်းကာကွယ်ဆေးထိုးခွင့်ရှိပြီးမလာကုံတော့ဆုံးထားပြီးစီထုတ်ဝင်ရှိတဲ့သူအားလုံးအတွက်ကာကွယ်ဆေးတွေအလုံလောက်ရှိမှဖြစ်ကြောင်းလဲသမ္မတဂျိုးဘိုင်ဒန်ကကြေပေးထားပါတယ်။အမေရိကန်ပြည်သူဂျွန်ဆော့ပကင်းစ်တက်သူစီရင်ရကိုဗစ်ကာယောဂါကူးစက်သူ32တန်းကျော်ရှိတဲ့အမေရိကန်ကကမ္ဘာမှာအများဆုံးဖြစ်ပြီးတကြောပြန်ကူးစက်မှုတွေကျုံနေရတဲ့အိန္ဒိယနိုင်ငံကတော့18တန်းကျော်ရှိပါတယ်။ပြည်သူနိုင်ငံမှာတော့ဇွန်လ15ရက်နေ့ကစပြီးအရွယ်ရောက်သူအားလုံးကာကွယ်ဆေးထိုးခွင့်ရမှဖြစ်ကြောင်းလဲသမ္မတအီမန်နျူအယ်မက်ခရွန်ကတောက်ချာနေမှာပဲကြေညာထားပါတယ်။